မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာပြီးသေဆုံးနှုန်းလည်းများလာတဲ့အတွက်ဖမ်းဆီးခံရတဲ့ဒေါအောင်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှေ့နေဖြစ်သူကပြောပါရတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညီညွတ်ဖို့ပန်ကြားတယ်လို့လည်းရှေ့နေဦးခမောင်စောကပြောပါရတယ်။
ဒါသာကြီးရတယ်ထားဆိုရင်ပေါ့ဗျာအဲ့တော့အဲ့ဒီဥစ္စာကိုလူတို့ကပဲကိုအချင်းချင်းဝိုင်းဝန်းပြီးတော့ဟိုဟာညီညွတ်ညွတ်နဲ့တော်လှန်ကြဖို့ပဲဖြစ်တော့မယ်ထင်တယ်လို့သူကပြောတယ်ဗျာတမလာကြီးဥပမာရတယ်သူအဲ့ဆူတောင်းတဲ့အကြောင်းသူအဲ့နေတိုင်းပြတာပို့တဲ့အကြောင်းအဲ့ဒါလေးပြောတော့ပါမယ်သူက
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကလေးကဖမ်းဆီးထိန်းသိမ်းခံထားရပြီးသဘာဝဘေးရန်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအပအဝင်စွဲချက်တော်များများနဲ့ရင်ဆိုင်နေရပါတယ်COVID-19 နဲ့သေဆုံးမှုနှုန်းနေ့စဉ်မြင့်တက်လာနေတာကြောင့်ရန်ကုန်နဲ့ပဲခူးတိုင်းတွေမှာအိမ်ပြင်မထွက်ဖို့ကန့်သတ်မိန့်ကိုဒီကနေ့ဇူလိုင်လ12ရက်နေ့ကစပြီး18မြို့နယ်မှာထပ်တိုးထားပါတယ်။ဒါကြောင့်နိုင်ငံတော်က Stay at home အိမ်မှာပဲနေကြဖို့ကန့်သတ်တဲ့မြို့နယ်ပေါင်း60ကျော်သွားပါပြီ။လက်ရှိအချိန်တွေမှာအောက်ဆီဂျင်အချိန်မီမရတာနဲ့လုံလောက်မှုမရှိတာတွေကြောင့်သေဆုံးရတဲ့ COVID လူနာတွေများလာနေတဲ့အကြောင်းအခုညီပေးနေတဲ့စေတနာဝန်ထမ်းတွေနဲ့ကျန်းမာရေးကျွမ်းကျင်သူတွေကပြောကြပါတယ်။ COVID-19 ရောဂါတွေအတွက်အောက်ဆီဂျင်ရှားပါတဲ့အခက်အခဲတွေကြုံနေရတဲ့အချိန်မှာပုဂ္ဂလိကအောက်ဆီဂျင်စက်ရုံတွေကိုထုတ်လုပ်ခွင့်ပိတ်ပင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုတချို့စက်တွေကိုစီးပွားကူးသန်းဝန်ကြီးဌာနကတွင်းခွင့်မပေးဘူးဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းမဟုတ်မှန်တဲ့အကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။အောက်ဆီဂျင်နဲ့ပတ်သက်ပြီးပုဂ္ဂလိကပိုင်ဆိုင်မှုတချို့ကန့်သတ်တာကိုတော့စစ်ကောင်စီဘက်ကဝန်ခံပြောဆိုထားပြီးဒါဟာလိုအပ်ချက်အရလုပ်တာဖြစ်တယ်လို့ခြေပပြောဆိုထားပါတယ်ရှင်။